တမရာကြီးဦးသိန်းစင်ရလေဒီအပြည့်ရစာချုပ်ကိုအောက်တိုဘာပထမပတ်မှာလက်မှတ်ထိုးဖို့တန်လန်းထားပေမဲ့ KIO ကသူဒီလက်မှတ်ထိုးပွဲမှာပါမမဟုတ်ဘူးလို့ပြောတာတွေ့ရပါတယ်ဆရာဆရာတို့ရဲ့သဘောထားသိချင်လို့ပါရှင
်အဲကျွန်တော်တို့နားလည်တဲ့ဘက်ကတော့ခုစတင်မာလာခုရနေ့မှာဒီပြည်တော်မှာတွေ့ခဲ့တာရှင်နိုင်ငံတော်တမရာကတော့စတင်မာလာ29ရနေ့မှာလက်မှတ်ရေးထိုးနိုင်ဖို့ကမ်းလှမ်းခဲ့ပြီးတော့တိုင်းရင်းသားခေါင်းဆောင်တွေတက်ကြကိုယ်စားလှယ်တွေကအောက်တိုဘာလလယ်မှာလုပ်ဖို့ပြင်ဆင်နေရတာလည်းရှိတယ်အဲ့တော့ဖြစ်နေတာကတော့အော်ဂရိုဘာပထမပတ်ဆိုတာမျိုးတော့တစ်ဖက်အကြမ်းကြီးကျွန်တော်တို့ပြောကြတာရှိတော့ဒါပေမဲ့ရူးထိုးတဲ့အခမ်းအနားကိုတော့အခုတိုင်းဆိုရင်တော့အစိုးရဘက်ကတော့ဆက်ပြီးတော့ကျွန်တော်တို့ဆောင်ရွက်မဲ့အနေအထားရှိတယ်ဗျာဒါပေမဲ့ရူးထိုးတာကတော့ဒီစာချုပ်ကြီးထဲမှာတစ်ဖွဲ့ချင်းကကိုယ့်အဖွဲ့ကိုကိုယ်စားပြုပြီးဖြစ်ရမှာဖြစ်တဲ့အတွက်တစ်ဖွဲ့ချင်းကပဲတုံ့ပြန်ရမှာဖြစ်တဲ့အတွက်ဒီ KIO ကိုယ်စားပေါ့လေလူကြီးအမှန်ကားကလောလောဆယ်တုံ့ပြန်တယ်လို့ပဲမှတ်ယူနားလည်ရမှာဖြစ်တယ်ပေါ့နော်ဒါပေမဲ့သူ့အနေနဲ့တော့လက်မှတ်မထိုးဘူးလို့ပြောတာမဟုတ်ပါဘူးကျွန်တော်တို့နားလည်တာကတော့သူ့အနေနဲ့အချိန်လိုတယ်ဆိုတဲ့သဘောလိုပဲကျွန်တော်တို့နားလည်တယ်ဗျာ
ဟုတ်ကဲ့ဟိုဆရာတို့အနေနဲ့ပေါ့လေလောလောဆယ်အထိပေါ့ဒီလက်မှတ်ထိုးဖို့မှာအဖွဲ့ဘယ်လောက်လောက်ပါမယ်လို့သိရပါပြီလေအဖွဲ့ဘယ်လောက်လောက်ရှိပါလဲဆရာလက်မှတ်ထိုးမဲ့အနေထားမှာ
you know အဂုလစပြင်းနေတော့ဒီဒါကတော့သမားရဲ့ဆက်လက်တာပို့တဲ့အချိန်တော့တော့အဖွဲ့ငါးဘွဲ့လောက်ကတော့တရားဝင်လက်မှတ်ထိုးမယ်ဆိုတာမျိုးတွေအများကြီးကြည့်အောင်ကြီးညာလာပြီးတော့ရှိပါတယ်အခုကတော့ဒီ process ကတော့ဆက်သွားနေတဲ့အတွက်လက်မှတ်ရေးထိုးပဲကျင်းပမယ်ပေါ့လေအောက်တိုဘာလဆန်းနေတဲ့အချိန်မှာတော့အဖွဲ့တော်တော်များများလက်မှတ်ရေးထိုးကြမယ်လက်မှတ်ရေးထိုးတာကိုဒီ process မှာအစဉ်စဉ်ဟုတ်အကြောင်းပြန်မယ်လို့ဆက်ပါတ
ယ်ဟုတ်ကဲ့ဒီပြီးခဲ့တဲ့ရက်ကသမရနဲ့တိုင်းရင်းသားလက်နက်ကရဲ့ထိပ်သီးခေါင်းဆောင်တွေပေါ့လေတွေ့ဆုံပွဲမှာဟိုလက်မှတ်ထိုးမဲ့ရက်ကိုလေတိတိကျကျမတတ်မှတ်နိုင်ခဲ့တာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဖို့မှာအဆင်မပြေတာတဲ့အတွက်လို့လည်းပြောနေတာမျိုးရှိရဆရာတို့ဘယ်လိုများမြင်ပါလဲရှင
်မဟုတ်ပါဘူးခင်ဗျာကျွန်တော်တို့နားခဲ့တာကတော့သမရဘက်က29ရက်နေ့အဆိုပြုပြီးတော့တိုင်းရင်းသားတွေကဒုတိယပတ်အဆိုပြုတယ်ပေါ့လေအဲ့တော့ဒီ process တစ်ခုလုံးကတော့မှိနိုင်မီတွားတဲ့ process ဖြစ်တဲ့အတွက်အော်တိုဘာလာပထမပတ်ဆိုတာကိုလည်းရက်သတ်မှတ်တာကိုလည်းမှိနိုင်တဲ့ချီးကျူးတွေဆက်လုပ်မယ်ဆိုတဲ့သဘောလို့ပဲကျွန်တော်နားလည်ပါတယ်ရက်ပြကြတော့ဝင်းကြီးဦးအောင်မင်းဦးဆောင်တဲ့ဒီသူတွေနဲ့ဆက်လက်ညှိနှိုင်းပေးဖို့ပါလေအဲ့မှာပြောခဲ့ပြီးတာဖြစ်ပါတယ်ဝင်းကြီးဦးအောင်မင်းအတမ20ရုပ်ဝင်းကျင်လောက်တွေမှာထိကြပြီးခုနိုင်မယ်ဆိုတဲ့ဟာကိုလည်းဒီရောင်မရှိနေတဲ့တန်ရင်ကတော့အလုပ်တော့အပြည့်ပေးထားပါလေ
ဟုတ်ကဲ့ဟိုဝင်းကြီးဦးအောင်မင်းကဒီမနေ့ကဝအဖွဲ့ UWSA ရို့မိုင်းလာအဖွဲ့ခေါင်းဆောင်တွေနဲ့လည်းတွေ့တယ်လို့သိရတယ်ဆရာအဲ့ဒီအဖွဲ့တွေကိုလည်းအပြည့်ရစာချုပ်မှာပါဝင်လက်မှတ်ရေးထိုးဖို့ဖိတ်ခေါ်ခဲ့တယ်လို့လည်းသိရတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘာများပြောပြနိုင်မလဲရှင
်ဝင်းကြီးဦးအောင်မင်းကတော့အပြည့်အစုံမှာဝနဲ့မိုင်းလာအဖွဲ့တွေနဲ့ဆွေးနွေးပြဆိုတာဟုတ်ပါတယ်မနေ့ကတွေ့ပါလိမ့်ဒီနေ့ကျတော့ပြန်လာနေတာလမ်းမှာပဲရှိတော့ကျွန်တော်တို့အဲ့ရက်လက်တွေတော့ကျွန်တော်တို့မကြည့်သေးပါဘူ
းဟုတ်ကဲ့ဝင်းကြီးဦးအောင်မင်းကဒီ MNDAA ကိုကန့်အဖွဲ့နဲ့လည်းတွေ့မယ်လို့သိရတယ်ဆရာဒါဟုတ်ပါလားဆရာဘယ်တော့လောက်တွေးဖို့ရှိမလဲဆရာ
MNDAA ကိုတော့တွေးမယ်လို့တော့ဦးကြီးပြောတာတော့ကျွန်တော်တို့အကြမ်းပြေဘူးဒါပေမဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့ကိုရဲနဲ့တွေ့တဲ့ဆွေးနွေးပွဲမှာတော့အမကြီးကိန်းစိန်က MNDAA ခေါင်းဆောင်နဲ့ဒီတရက်ဆက်သွယ်နေဆောင်ရွက်တယ်လို့ပြောတာတော့ကျွန်တော်တွေးရပါလား
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအားလုံးပါမှာပဲပြည်ရဲ့စာချုပ်မှာလက်မှတ်ရေးထိုးမယ်ဆိုပြီးပြောတာတွေတွေ့ရတော့တိုင်းရင်းသားတွေအနေနဲ့အဲ့ဒီအားလုံးပါဝင်ရေးမှုကိုပဲစုကင်သွားမဲ့သဘောတွေ့ရလားဆရာတို့အနေနဲ့ဘယ်လိုများသုံးသပ်လို့ရနိုင်ပါလဲဆရာ
ကျွန်တော်တို့နားလည်တာတော့ NCCT နဲ့ SG က NCA Tech ဆိုပြီးအောင်လို့ညီနိုင်တဲ့အဖွဲ့ပဲဖြစ်တယ်ဗျ။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာပြည်သားတပ်ဖွဲ့တွေဖြစ်တဲ့အတွက်တို့အနေနဲ့ဒီ NCA တနင်္ဂနွေပြည်ထောင်စုသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့ကတပ်ဖွဲ့ချင်းကစမ်းသပ်ရမှာဖြစ်တယ်လို့ကျွန်တော်နားလည်တယ်။ဒါကြောင့်မလို့ KNU တို့ RCSS တို့ Peace Council တို့ DKB တို့ကတော့လက်မှတ်ရေးထိုးမယ်ဆိုတာကိုလည်းထုတ်ပြန်ကြီးချက်တယ်။ဒီကြီးမတူချီဖို့တော့လည်းဒီသူတို့ရဲ့ interview တွေမှာရောသူတို့အနေနဲ့လက်မှတ်ထိုးအစနစ်ဖြစ်ပြီးဆိုတာကိုယ်ရဲ့နေရာနဲ့ချက်ပြတာပြီးတဲ့အတွက်တပ်ဖွဲ့ချင်းခေါင်းဆောင်များကမိမိခွဲကြီးထဲမှာစီနိုင်တယ်နေပြီးမှအကြောင်းပြန်ပြီးတော့ထိုးနိုင်တဲ့အဖွဲ့တွေကထိုးပါပဲ။ထိုးနိုင်သေးတဲ့အဖွဲ့တွေကလည်းယုံကြည်မှုစောက်ပြီးတော့ pilot ကိုထိမ့်မယ်ဆိုတဲ့ဖြစ်နေပါလေ။ဒါပေမဲ့ NC taxi ကပြီးသွားတာဖြစ်တဲ့အတွက်ထိုးနိုင်တဲ့အဖွဲ့တွေကစပြီးထိုးပြီးတော့အားလုံးပါဝင်နေတဲ့မျိုးကိုဆက်ပြီးတော့သွားနိုင်တယ်လို့ကျွန်တော်တို့အလုပ်ဖွဲ့ရတော့အဲ့လိုပဲထင်ပါလေ
။ခုလိုပြချပေးတာစတေးစုတင်ပါတယ်ရှင်။